မီးရောင်းရှိမှလူတွေအုံလိုက်ကျင်းလိုက်ရောက်နေကြပါပြီ။ငါအိမ်အရင်သူ့အိမ်အရင်နဲ့စူးစူးညံ့ညံ့နေလဲဖြစ်နေကြပါပြီ။သူတို့ဝိုင်းဆွဲနေတာကတော့မီတာဖတ်တဲ့မီတာဆရာကိုပါပဲ။သူကသူ့အိမ်ကိုတေချာလာဖတ်ပေးဖို့ကိုကကို့အိမ်ကိုကိုယ်တိုင်ကိုကြလာဖတ်ပေးဖို့ဝိုင်းဆွဲနေကြတာပါ။ဝိုင်းဆွဲမယ်ဆိုရင်လဲဆွဲဆရာကဖြစ်နေပြီကိုတော်ကြကို့ဆရာတွေကမီတာကိုအာယုံကနေမှန်းဖတ်လိုက်မှဖြစ်ဒီလပိုတက်တာသွားတာပဲဖြစ်ဖြစ်ပိုပြီးတော့ကုန်ကျသွားတာပဲဖြစ်ဖြစ်တခုခုဖြစ်ရင်မခက်ပါလားဗျာတက်တာတာမကောင်းဘူးလားဆိုတော့ကောင်းတာပေါ့ဗျာဒါပေမဲ့နောက်လတွေတကယ်လာဖတ်မှကိုသုံးတာကိုရှင်းဆိုလသာပြုတ်ဆောင်နေရမှပိုခက်မှာမဟုတ်လားမှန်းဖတ်လိုက်လို့ပိုများသွားရင်လဲအခက်ဆိုတော့လာတိုင်းမီတာဖတ်ချင်ရောက်လာပြီဆိုရင်မီတာဆရာနာဝိုင်းဝိုင်းလည်နေကြတာပေါ့ဗျာအရင်တော့မီတာဆရာဆိုတာဒီလိုပဲရက်ွက်ထဲမှာဖာတိဖာတာနေခဲ့ကြတာပဲအခုတော့လမ်းမှာတွေ့ရင်တော့ဆရာကြီးမီတာဖတ်တာမောနေပြီလားဗျဆရာကြီးတောက်ဖို့အေးလေးယူသွားပါအောင်ဆိုပြီးတော့အေးပေးတဲ့သူကပေးနေပူမှာပူနေမှာပေါ့ဆရာကြီးရာဆိုပြီးတော့ထီးလိုက်ဆောင်းပေးတဲ့သူကဆောင်းလမ်းထဲမှာရှင်လောင်းလှဲ့တယ်လို့ရွှေထီးတွေငွေထီးတွေနဲ့တယုံယုံလှဲ့လာပြီဆိုရင်မီတာလာဖတ်ပြီလို့ပဲမှတ်ရတာပေါ့ဗျာအခုချိန်လို့လူစုလူဝေးနဲ့မနေရမယ့်အချိန်မှာလူတွေတယုံယုံဖြစ်နေတာကိုဖြေရှင်းဖို့အတွက်မီးယုံကလည်းစ조사ရှာပါတယ်ဗျာဒါကတော့မီတာဆရာတွေထတ်ခန့်တာပါပဲအသိခံလိုက်တဲ့မီတာဆရာတွေရဲ့အရေးကြီးဆုံးအရေးချင်းကတော့အကြမ်းမြင်ရဖို့အဓိကပါပဲဒါမှလည်းအလောက်ကိုင်းနဲ့အံဝင်ခွင့်ကြလုံနိုင်မှာမဟုတ်လားအကြမ်းမြင်အပြင်လက္ခဏာဖတ်သူတွေနတ်ခတ်ဟောသူတွေကိုပါခန့်လိုက်ပါတော့တယ်အကြမ်းမြင်ရတဲ့သူတွေကတော့မီတာနံပါတ်ကိုအာယုံခံပြီးတော့ဒီလဒီအိမ်မှာမီတာယူနစ်ဘယ်လောက်ရှိမဲဆိုတာခန့်မှန်းနိုင်ကြပေမဲ့လက္ခဏာဆရာတွေအတွက်ကတော့မီတာနံပါတ်အပြင်လက်ဝါးကိုမှင့်နှိပ်ထားတာကိုပါပေးပို့ရမှာပါနတ်ခဆရာတွေကတော့ဇာတာမိတူတောင်းပါလိမ့်မယ်တမျိုးနယ်နဲ့တမျိုးနယ်ကတော့တူမှာမဟုတ်ပါဘူးဗျာကိုမျိုးနယ်ကမီတာဆရာကအကြမ်းမြင်ဆရာလားဘေးရင်ဆရာလားနတ်ခဆရာလားဆိုတာကိုစုံစမ်းရမှာပေါ့မီတာဆောင်ရွက်လာတဲ့အခါမှာတော့မီတာကကြားသင်ငွေအပြင်ဒီလအတွက်သင့်ရှည်ရေးဆိုပြီးတော့ဘေးရင်ဆောင်ရွက်လေးပါပေးပို့သွားမှာပါဒါကတော့အထူးဝင်ဆောင်မှုတစ်ခုပဲဖြစ်ပါတယ်ဗျာမီတာစာရွက်မှာမီတာထိမ့်သိမ်းဆောက်ရှောက်ခအပြင်အနာဂတ်ဟောဇရန်ကြီးပါထည့်သွင်းကောက်ခံသွားမှာဖြစ်ပါတယ်မီယုံမှာအကြအမြင်ဘေးရင်နဲ့နတ်ခဆရာတွေအပြင်မိုးလေဝသခံမှန်းသူတွေကိုပါခန့်ထားပါသေးတယ်ဗျာဒီလမိုးရွာနိုင်မလားဂျွာရန်ရာနှုန်းဘလောက်ရှိတယ်လဲဆိုတာကိုခံမှန်းတက်ချက်ပြီးဘယ်အချိန်မှမီးဖြတ်မယ်ဆိုတာကိုသတ်မှတ်ထားပေးတာပါမိုးတစ်ဆက်ကျရင်မီးတန်းဖြတ်စေရမည်ဆိုတဲ့စောင့်ပုတ်ကြီးကတော့မီယုံဝင်ချင်းမှာပဲတွေ့ရမှာပါဗျာဒီလိုပညာရှင်တွေရှိတဲ့အပြင်မီးယုံရဲ့ဩဇာအာဏာဘလောက်ကြီးလဲဆိုတော့ဘယ်ဝင်ကြီးဌာနဘယ်အစိုးရဌာနမှမီးယုံရဲ့ဩဇာအာဏာကိုမလွန်ဆန်ရဲပါဘူးလမ်းချဲ့ရင်တော့ဓာတ်တိုင်ရွှေ့ပေးဖို့မပြောရဲမဆိုရဲကြတာလမ်းလည်ကောင်မှထီထီရှိနေတဲ့ဓာတ်တိုင်ကြီးတွေကတတ်သေးပါဗျာမီးယုံဆိုရင်တော်ယုံတန်ယုံပညာရှင်တွေမဝေဖန်ရဲကြပါဘူးဗျာမီးယုံရဲ့စနစ်တွေဘလောက်ခက်ခဲနဲ့နဲ့ရှုပ်ထွေးသလဲဆိုရင်ခင်ဗျားတို့ဓာတ်တိုင်ကိုသာမော့ကြည့်လိုက်ပါဗျာအင်မတန်မှရှုပ်ထွေးနနေတဲ့မီးလိုင်းဆက်သွယ်မှုတွေကိုတွေ့ရမှာဖြစ်ပါတယ်။တပုတ်ဥသာအစရှာလို့လွယ်ရင်လွယ်ပါလိမ့်မယ်။ဒီမီးတိုင်ကိုတော့အစရှာလို့ရမှာမဟုတ်ပါဘူး။ပညာရပ်ပိုင်းဆိုင်ရာတွေမပြောပါနဲ့ဗျာ။မီတာဘုံတော်မှာတိမ်နဲ့တိမ်စနစ်တွေမတူကြပါဘူး။ကန်ထရိုက်တစ်မျိုးလားမီတာဘုံတစ်မျိုးနဲ့ဓာတ်တိုင်ထိပ်ကမိုးပြန်မီတာဘုံကြီးတွေကတော့နောက်ဆုံးပါပဲဗျာ။မိုးပြန်မီတာဘုံတက်ထားတဲ့ရက်ွက်ကသူတွေသစ်ပင်တက်ရမှာတော့ထိတ်တန်းပေါ့ဗျာ။ဒီလားမီတာဘလောက်သုံးထားသလဲဆိုတာကိုဓာတ်တိုင်တက်ကြည့်နေရတာမျိုးဆိုတော့ကန်းကြီးတို့ဘာတို့မှကိုစားကျင်တဲ့အုံသီးကိုတက်ခူးနေကြတဲ့မိသားစုတွေတွေ့ရင်မိုးပြန်မီတာဘုံရက်ွက်ကလာလေတဲ့သူတွေလို့သာမှတ်ထားလိုက်ပြီတော့မီတာဘုံအသာထားပါဦးဗျမီတာစာရွက်ဆိုရင်လဲပေါင်ကိန်းမြောက်ကိန်းဇာကွက်တွေနဲ့မဟုတ်လားယူပဗေဒနဲ့နိုဘယ်ဆုရတဲ့ပညာရှင်တွေမပြောနဲ့သူတို့ဘိုးအီအိုင်စတိုင်းကိုမီတာစာရွက်ပြကြည့်လိုက်ရင်တော့ဇာဖတ်တတ်ဖို့အတွက်2ရက်3ရက်လောက်အချိန်ယူသွားရမှာပါကိုအထာနဲ့ကိုပဲကိုနောက်ဆုံးအခုကိုဗစ်ကာလမှာမီတာယူနစ်150ကိုအစိုးရကတတ်တာခွင့်ပြုလိုက်တာတော့မီတာစာရွက်လာတော့အင်မတန်မှခက်ခက်ခက်ခဲနဲ့နဲ့ပညာရှင်တွေအသေးအံဆွေးနွေးရသေးတာပဲမဟုတ်လားမီတာယူနစ်150ကိုတတ်တာခွင့်ပြုလာလားမီတာယူနစ်ခ11550ကိုတတ်တာခွင့်ပြုလာလားဆိုတာကိုမှနဲ့ငင်းခုန်နေရတာများဗျာမီယုံကြီးကသတင်းစာရှင်းလင်းပွဲလုံးပြီးတော့ဖြေရှင်းလာတာမှအပြေမထွက်ဘူးမဟုတ်လားမီတာကတွေများတယ်များတယ်ဆိုပြီးတော့ကြီးတဲ့လူလည်းရှိပါသေးတယ်နွေရာသီမှာလာတဲ့မီးဆိုတာကဖီထဲမှာရတာမဟုတ်လားတနာ ਈ ဂါလန်1900လောက်ထည့်ရတဲ့မီးဆက်ကြီးနဲ့မီးပေးနေတာမှန်ဗျာဒီနှစ်မီးမပြတ်တဲ့လောက်ရှိနေပြီမဟုတ်လားစီစေး1လီတာ1000ကျော်တုန်းကမီတာကအခုစီစေး400လောက်မှလည်းဒီမီတာကပဲဘာလို့ဖြစ်ရတာရောဆိုတော့မီတာကဆိုတာကဟေးရွက်ကစွန်ရောင်းတယ်လို့မှမဟုတ်တာဗျာဟေးရွက်ကစွန်တော့မှဈေးတက်ပြီးရင်ပြန်ကြတယ်ဆိုတာခမရတို့ကြားဘူးကြလို့လားအစိုးရလည်းအရှုံးခံပြီးတော့လှုပ်လာရတာကြားပြီဆိုတော့တခါတလေအမျက်လေးတော့လိုချင်ပါပေါ့ဗျာ